ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြစ်သုံးစင်ရေကြီးရေချမ်းပြီးပြီးခဲ့တဲ့တောက်ချန်နေညသခေါင်းများအချင်းဒေသခံတွေအိပ်ပျော်နေခြင်းမိုးခိုးမြူတဲ့ကိုရေးပြီးအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံဆောင်တွေပျက်စီးခဲ့ရပါတယ်။အီကွေဒေါ်နယ်စပ်ကလူပေါင်း400,000နေထိုင်ရာမိုးခိုးမြူကိုသမ္မတယွန်းမန်နျူအယ်ဆန်တိုစ်မနေ့စနေနေ့ကတောက်ရောက်ခဲ့ပြီးလူတို့အရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။တည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်ဆိုလဲသမ္မတကသတိပေးပါတယ်ရေးပြီးကြုံတွေ့ခဲ့ရသူတွေအတွက်ယူကျုံးမရဖြစ်ရပေးကုညီဆောင်ရွက်နိုင်တာမှန်သမျှကိုလှုပ်ဆောင်သွားမယ်ဆိုသမ္မတကပြောပါတယ်ရေးကြီးမှုကနေဒဏ်ရာရခဲ့သူ400ရှိပြီးပျောက်ဆုံးနေသူ220ရှိတယ်ဆိုလဲကြေချင်ကြီးအဖွဲ့ကပြောပါတယ်ရေးကြီးမှုဖြစ်ခဲ့တာကိုရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့အဆောက်အုံတွေပြားပြားဝင်နေပြီးပျက်စီးနေတဲ့ကားတွေလည်းစုပုံနေပါတယ်တစ်ပင်တွေကတော့အမြင့်ကနေပြိုလဲကျနေပါတယ်ရေးရတာခံရပြီးကြောက်လန့်တွေးဝင်နေကြတဲ့ဒေသခံတွေကတော့ပျက်စီးနေတဲ့မြို့ထဲမှာရှာဖွေနေကြပြီးဒဏ်ရာရသူတွေတေဆုံးသူတွေကိုအပျက်စီးပုံတွေချကနေရှာဖွေကယ်ဆယ်နေကြပါတယ်။ရေပောင်းများစွာမိုးသည်ထန်ခဲ့ပြီးတဲ့နောက်အခုလိုရေကြီးမှုကပ်ပြေးကြီးနဲ့ကျုံ့ထိပ်ခဲ့ရတာဖြစ်ပြီးဒေသရင်းနေရာအတော်များများမှာလျှက်စင်ပြီးနဲ့တောက်တုံးရေနဲ့ပြက်လက်နေပါတယ်ရှင်။